ဘာပေါ်မှာ9နှစ်ယောက်ကလေးတွေကိုအများဆုံးတည်စေတဲ့ညူမိုနီးယားခေါ်အဆုတ်ရောင်ယောဂါနဲ့ဝမ်းလျှောတာတွေကိုအဓိကတိုက်ဖြတ်သွားဖို့ကာကွယ်ကုသဆေးဖြန့်ပေးတာနဲ့အခြားကုန်ကျမှုနယ်ပြီးထိရောက်တဲ့နည်းတွေတုံ့နိုင်ဖို့ UNICEF ကမ္ဘာကလေးများအရေးပေါ်ရန်ပုံငွေအဖွဲ့ကစီစဉ်နေပါတယ်ဒီ UNICEF အဖွဲ့ကပဲအဆုတ်ရောင်ယောဂါခံစားရတဲ့ကလေးရဲ့၃ပုံ၂ပုံဟာလိုအပ်တဲ့ antibiotics ခေါ်ပရိစီဝါဆေးမရကြဘူးဒါကြောင့်၁မိနစ်တိုင်းမှာကဘာပေါ်မှာကလေးတူးသေဆုံးနေရတယ်လို့ထောက်ပြလိုက်ပါတယ်ဒီအချိန်မှာနိုင်ငံတကာခေါင်းဆောင်တွေနဲ့ကျန်းမာရေးဆိုင်ရာအရာရှိတွေကလည်းဒီကာကွယ်ကုသလို့ရတဲ့ယောဂါတွေကအခုလိုသေဆုံးနေရတာကလက်ရှိနှစ်စဉ်ကလေးပေါင်း 9.6 သန်းရှိနေရကနေအနှစ်20အတွင်းမှာတသန်းအထိလျှော့ချသွားအောင်ကြိုးပမ်းမယ်လို့ကတိပြုလိုက်ကြပါတယ်။နိုင်ငံပေါင်း80ကယာနဲ့ချီတဲ့ခေါင်းဆောင်တွေနဲ့ကျန်းမာရေးရာရှိတွေကဒီကိစ္စအတွက်မကြာခင်ကဝါရှင်တန်မြို့တော်မှာဆွေးနွေးပွဲတစ်ခုလုပ်ခဲ့ရမှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Hillary Clinton က
One day all children wherever they're born have the same chance to survive.
ဒီနေ့ကျရင်တော့ကလေးတွေအားလုံးဘယ်နေရာမှာပဲမွေးတာဖြစ်ဖြစ်သူတို့အသက်ဆက်ရှင်နိုင်ဖို့အတွက်အခွင့်အရေးကတန်းတူညီတူဖြစ်လာပါလိမ့်မယ်
။ဒီဆွေးနွေးပွဲမှာပဲ UNICEF ကမ္ဘာကလေးများရန်ပုံငွေအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Anthony Lake ကလည်းအဓိကစိန်ခေါ်ချက်ကတော့နိုင်ငံရေးအရာလှုပ်လှုပ်စိတ်ရှိဖို့ပဲဖြစ်တယ်လို့ဆိုပါတယ
်။ We have a lot of work to do. There's rhetoric is one thing.And the rhetoric is great.
ကျွန်တော်လောက်ရမှာတွေကအများကြီးရှိနေပါတယ်။အဝိဇွန်ရှင်ရှင်ပြောတော့တာကကောင်းပါတယ်။ဒါကတပိုင်းမှာတကယ်ရလကောင်ထွက်လာအောင်လုပ်ဖို့ကတော့နောက်တစ်ပိုင်းသက်သက်ဖြစ်ပါတယ်။ဒီရလကိုကျွန်တော်ဆွခုနိုင်မှာပါ။
မြန်မာနိုင်ငံမှာလည်းဒီအဆုတ်ရောင်တာနဲ့ဝမ်းလျှောတာတွေကကလေးငယ်တွေကိုအဓိကသိဆုံးတဲ့ယောဂါတွေထဲမှာထိတ်ဆုံးကပါနေတာမို့ဦးစားပေးအစီအစဉ်ဖြစ်သတ်မှတ်ထားတာကိုကျန်းမာရေးဝန်ကြီးဒေါက်တာဖေသက်ခင်ကလည်းပြောခဲ့ပူပါတယ
်။ငါးနှစ်ယောက်ကလေးတွေမှာဒီအများဆုံးဒီဖရီရတော့နီမိုနီးယားလို့ခေါ်တဲ့အဆုတ်ရောင်တဲ့ယောဂါဝန်ရှောဝန်ပြယောဂါတွေဒီဥနာမေးရောင်တာတို့ဥဒလွန်တွေပြေးစားတဲ့ဖြင့်ယောဂါတွေကကလေးငယ်တွေအများဆုံးထွက်ခွာပြေးဒီယောဂါဖြစ်တဲ့
အဲ့ဒီတော့အခုလိုကာကွယ်ကုသနိုင်တဲ့ယောဂါတွေကနေကာကွယ်ကုသနိုင်ရေးဘာတွေလုပ်ဖို့အရေးကြီးတာကိုပိုသိရဖို့လန်ဒန်မြို့ကကလေးအထူးကဆရာဝန်ဒေါက်တာမျိုးမြတ်လင်ကိုမေးကြည့်ခဲ့ပါတယ်ဒေါက်တာမျိုးမြတ်လင်ကအဆုတ်ရောင်ယောဂါမှာကနောက်မချပဲမြန်ကုသမှုစိုက်ဖို့အရေးကြီးဆုံးဖြစ်တယ်လို့ဆိုပါတယ
်အဆုတ်ရောင်ယောဂါဆိုလို့ရှိရင်ချောင်းဆိုမယ်ဖျားတတ်မယ်နောက်ပြီးတော့သက်ရှူချမ်းမယ်ပေါ့လေဒါပေမဲ့ဒီကောင်လေးနောက်ချသွားတာတွေရှိတယ်ပေါ့လေအဲ့ကျတော့ဒီလိုကလေးတွေချောင်းဆိုရင်အဓိကအဖြစ်တော့အသက်ရှူတာကိုကြည့်ရမှာပေါ့လေအသက်ရှူနှုန်းမှန်မှုအသက်ရှူနှုန်းနှေးရဲ့တိတ်မြန်တယ်သူတို့အသက်ရှူရင်ချက်တယ်ကလေးတွေကမှိုင်းနေစကားမပြောဘူးမကစားဘူးဆိုလို့ရှိရင်တော့ဒီကုသမှုအများဆုံးလိုတာပေါ့လေ
ကုသနိုင်မှုအစဉ်အဆက်အသေးစိတ်ကိုလည်းဒေါက်တာမျိုးမြတ်လွင်ကပဲ
နည်းနည်းပါးပါးပဲပုံမှားရှိတယ်ဆိုလို့ရှိရင်တော့အကြီးစေဘွားပေါ့လေ antibiotic ဆေးကိုတောက်ဆေးလောင်နေရင်ရပါတယ်ဒါပေမဲ့ကလေးကသိဆိုးနေပြီးအသက်ရှူချက်တဲ့ဗာညာဆိုရင်တော့ drip တမထဲ antibiotic ဆိုလိုရပေါ့လေနောက်သိအသက်ရှူချက်တဲ့ဒီလိုကလေးပြားနေရဆိုရင် oxygen တို့အသက်ရှူချက်တွေဝင်တော့လုံနိုင်နေတဲ့အတွက်ကုသမှုလိုတာပေါ့လေ
ဒေါက်တာမျိုးမြတ်လွင်ကဆက်ပြီးနောက်တစ်ခုအရေးကြီးတာကကာကွယ်နိုင်မှုအဓိကလှုပ်တင်တာက
ဒီယောဂပိုးပါချောင်းဆိုရာနေပူကြတာပေါ့လေဒီကျတော့ကလေးဥတာကဘူးစီဆိုယောဂဖြစ်တဲ့ချောင်းဆိုနေတဲ့လူတွေကသတိထားတင်တာပေါ့လေသူတို့ချောင်းဆိုလို့ရှိရင်တစ်စက်ကိုအုပ်ပြီးဆိုတဲ့နေအဲ့ဒီတက်ကိုလက်ပြီးမှချောင်းဆိုဖို့တိတ်ကိုအရေးကြီးပါတယ်နောက်ကလေးတွေမှာတစ်ခုလုတ်ပေးနိုင်တာကတော့ကာကွယ်ဆေးပေါ့လေကာကွယ်ဆေးကတော့အဆုတ်ရောင်အတွက်ကာကွယ်ဆေးဗက်ဆင်းကတော့မရှိဘူးပေါ့လေဒါပေမဲ့လည်းတခြားကာကွယ်ဆေးဥပမာဂျင်ဂျာသုံးစုံနာတို့နောက်ဝက်သက်တို့ဒီဆေးတွေထိုးထားလို့ရှိရင်လည်းဒါတွေမဖြစ်လို့ရှိရင်ဒီညာတော့အချင်းဆုပ်ရောင်ဆိုတာနောက်ကနေလိုက်လာတော့ဝက်သက်တွေကတော့နောက်ကနေလိုက်လာတော့ဒီကာဝေးဆေးတွေထိုးထားဖို့တည်းလိုပါတယ
်ဒါအပြင်ကလေးတွေကိုအာဟာရဖြည့်ပေးတာနဲ့မိဘတွေအနေနဲ့လည်းအိမ်ထဲမှာဆေးလေးမတောက်ဖို့လည်းအရေးကြီးတယ်လို့ဒေါက်တာမြင့်မြတ်လင်က
ကလေးဆိုတာအားနဲ့အာဟာရပြည့်ဝမှုနဲ့တော့ယောဂါဘူကတော့ဝင်တတ်တယ်ဆိုတော့တော့ကလေးတွေကိုအာဟာရပြည့်ဝဖို့နဲ့စားတော့မှန်မှန်ကန်ကန်ပြည့်ဖို့လိုအရေးကြီးတယ်ပေါ့လေနောက်တစ်ခါမိဘတွေကတောက်ပြီးတော့ကလေးတွေကဒီဆေးလေးအနံ့ရလို့ရှိရင်လည်းသူတို့ရဲ့အဆုတ်ကအားနည်းသွားတာပေါ့ယောဂါဘူကလွယ်လွယ်နဲ့ဝင်နိုင်တာပေါ့လေ
နောက်ယောဂါတစ်ခုဖြစ်တဲ့ one shot ယောဂါအတွက်အရေးကြီးဆုံးအချက်ကတော့အိမ်မှာဓာတ်ဆားရည်နဲ့ပထမကုသပြီးမရမှဆေးရုံပို့ဖို့လိုတယ်လို့ဒေါက်တာမျိုးမြတ်လင်ကဆက်ပြောပါတယ
်အရေးကြီးဆုံးကတော့ဒီ wind shot ရများလို့ရှိရင်ဒီရေဓာတ်တွေဆုံးရှုံးသွားမယ်အဲ့တော့ shock ပေါ့လေခန္ဓာကိုယ်ထဲမှာလေပန်းနေတဲ့သွေးပေါင်းရမ်းချသွားပြီးတော့ဒုက္ခရောက်နိုင်တာပေါ့လေစပြီးတော့ wind shot ရနဲ့ဖြစ်ဖြစ်အာနာနဲ့ဖြစ်ဖြစ်ရေတွေပြန်ဖြည့်ဖို့လိုတယ်ပေါ့လေအကောင်းဆုံးကတော့ရေရိုးတောက်တာလေးစားလို့ရှိရင်တက်စားရည်ကိုတောက်လို့ရှိရင်ချိုတက်ကောစားတက်ကောမျှတာတာပေါ့လေဒီလိုတက်စားရည်တောက်တာနဲ့တွေမတက်တာဘူးဆိုလို့ရှိရင်တော့ trip တို့ဘာလို့ကနေပြီးတော့တက်စားရည်သွေးရဖို့ရပါလေဒီလိုတဲ့အတွက်သမှုဆိုစီခံယူဖို့ရည်ရ ှိပါတယ
်ဒေါက်တာမျိုးမျက်လွင်ကပဲဒီဓာတ်စာရည်ဖြော်သုံးနိုင်မှုကိုလူတိုင်းသိထားဖို့အရေးကြီးတယ်လို့ဆိုပါတယ်ဒီဓာတ်စာရည်အတွက်အသင့်လှထားပြည်သားဓာတ်စာထုတ်တွေကိုဖြော်တိုက်တာအပြင်အိမ်မှာရှိတဲ့တရားကိုဇွန်းငယ်6ဇွန်းစာနဲ့စာဇွန်းတဝက်စာတွေရေတန့်တလီတာနဲ့ရောပြီးဖြော်တိုက်လို့လည်းရတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒါအပြင်ဒီဝမ်းလျှော့ယောဂါကနေကာကွယ်ဖို့အတွက်ဒေါက်တာမျိုးမျက်လင်က
ဝင်သွားတဲ့ပိုးကစားစားနဲ့လက်ကနေကူရဆိုတော့တကယ်လို့ဝင်သွားပြီးလို့ရှိရင်လက်ဆေးကိုစားမစားရင်လက်ကိုတန်းချင်အောင်ထားဆေးဖို့အရေရောတိတ်ကိုအရေးကြီးပါတယ
်ဒါအပြင်ဒေါက်တာမျိုးမျက်လင်ကပဲမိခင်တို့ရေတိုက်တာနဲ့ရေကောင်းရေတန်ရဖို့အရေးကြီးပုံကို
ကလေးငယ်တွေကတော့မိခင်တို့ကတော့အကောင်းဆုံးပါပဲသူတို့ကယောဂါပိုးလည်းကာကွယ်ပေးတယ်ပိုးမလည်းမပါဘူးဘာလို့ကျတော့ဒီနှုတ်မုံတွေပါဖြောတိုက်တယ်ဆိုရင်နှုတ်ဘူးကနေပြီးတော့ယောဂပိုးပါနိုင်တာကိုနောက်ရေကောင်းရေသားကလည်းတိတ်ကိုရေးချပါတယ်ဒီယောဂပိုးဆိုတာကရေကနေလာတယ်အစာတောက်ကနေလာတယ်ဒါကြောင့်ရေကိုကြိုချက်ပြီးတော့အမယ်မတတ်ဘူးဆိုလို့ရှိရင်အစာတောက်တွေကိုလည်းစိမ့်စားရတဲ့ကလေးတွေဆိုရင်ကောင်းကောင်းချက်ပြီးမှကျွေးရတာအကောင်းဆုံးပါ
ဒေါက်တာမြို့မြလင်ကဆက်ပြီးပတ်ဝန်းကျင်တန်ရှင်းမှုရဲ့အရေးပါပုံကိုလည်း
ဒီတိုင်းပြည်တော်တရားရလို့တန်ရှင်းမှုကလည်းအရေးကြီးပါတယ်ဘာလို့ဆိုတော့ဒီပိုးကောင်းတွေကတခါလေကျရင်ရင်ကောင်းနေပါရည်ကနေပြီးတော့ပါလာတာရှိတာကိုဒီရင်တို့ချင်းတို့ဆိုတာပတ်ဝန်းကျင်ကမြောင်းပုတ်တွေပါဒီမှာပေါက်ဖွာလာပြီးတော့ဒီရင်သားစာကနေပြီးတော့တစ်ဆင့်ဖြစ်ကြတာအဲဒါကြတော့အင်တာကိုကောင်းကောင်းဆောက်ရမယ်လို့ဒီမြောင်းပုတ်တွေကိုတန်ရှင်းပြီးတော့မရှိအောင်ထားရမယ်ရေဝတ်နေတာမရှိအောင်ထားရမယ်
အဲဒီတော့အဆုတ်ရောင်ယောဂလက္ခဏာတွေပြလာရင်ဆေးရုံဆေးကံအမြန်သွားပြီးပဋိစီဝါစေနဲ့ကုသမှုခံယူဖို့နဲ့နောက်ဝင်းလျှောယောဂဖြစ်လာရင်လည်းဓာတ်စာရည်သုံးမိခင်တို့ရဲ့တိုက်ကုသပြီးမရရင်တော့ဆေးရုံအမြန်ပြကြဖို့အကြံပေးနေပဲဒီတစ်ပတ်ကျန်းမာရေးကဏ္ဍကိုအဆုံးသတ်ပြရစီခင်ဗျာ